ပြည်ထိုင်ပြည်မာကြီးကွယ်လွန်သွားတဲ့အချိန်မှာကိုလိုနီစနစ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့ကျွန်းစနစ်တွေအပေါ်အရေးယူဆောင်ရွက်ဖို့နဲ့ဌာနေတိုင်းသားတွေအပေါ်ဖိနှိပ်ထားခဲ့တာတွေအတွက်တုံ့ပြန်ဆောင်ရွက်ပေးဖို့တောင်းဆိုတဲ့တွေကရခိုင်ကိုလိုနီနိုင်ငံတချို့နဲ့ဒနသဟာယအဖွဲ့ဝင်နိုင်ငံတချို့မှာထွက်ပေါ်လာနေပါတယ်။အော်စတြေးလျပါလီမန်မှာအထက်လွှတ်တော်အမတ်ဖြစ်ချမ်းသစ်စာချိန်ဆိုတဲ့အခါ Greens Party ကလီဒီယာတော့ပါဟာသူမရဲ့လက်သီးကိုဆုပ်လက်ကိုမြောက်ထားပြီးကောက်ကွက်ချမ်းသစ်စာချိန်ဆိုခဲ့ပါတယ်။မြန်မာကြီးအဲလိဇဘက်ကိုကိုလိုနီမြန်မာလို့ကင်ပွန်းတက်လိုက်ပါတယ်။လူတသက်သမားရှိမှဒူးထောက်လိုက်ရတယ်လို့ပါပဲလို့လေသူမကဆိုပါတယ်။ကနေဒါကနေအော်စတြေးလျနယူးဇီလန်အထိကရစ်ဗီယန်တိုင်းပြည်တွေအပါအဝင်ကိုလိုနီဖြစ်ခဲ့ရတဲ့တိုင်းပြည်တွေမှာကိုလိုနီဒဏ်ရာချက်တွေကိုထုတ်ဖော်ပြောဆိုလာကြပြီးနိုင်ငံတော်အကြီးအကဲဖြစ်ထားရှိတဲ့ဘရင်စနစ်ကိုဖယ်ရှားဖို့တောင်းဆိုလာကြပါတယ်။ကမ္ဘာတစ်ဝှမ်းမှာမတရားမှုတွေဖြစ်ပေါ်နေတာပေါ်ပြည်သူလူထုကသိမြင်လာမှုမြင်မာလာနေပါတယ်လို့ကနေဒါနိုင်ငံအော်တဝါတက်ကကဌာနေတိုင်းဒါအနီရှင်နာဘေးလူမျိုးပမောက်ခဗယ်ဒွန်ကိုဘန်ကပြောပါတယ်။ကိုလိုနီကျွန်ပြူရမှာဘရင်စနစ်ကပါဝင်ခဲ့တဲ့အခါကဏ္ဍအတွက်တောင်းပန်ဖို့တောင်းဆိုသံတွေလည်းများပြလာနေပါတယ်။ကိုလိုနီစနစ်စက်ကြီးစိတ်ဓာတ်မြင့်မားနေပြီးတမိုင်းကြောင်းရရက်ဆက်မှုတွေအပေါ်ပုံမသတိထားသိမြင်လာနေကြတဲ့အပြင်ဌာနေတိုင်းသားတွေတဲ့ယဉ်ကျေးမှုနဲ့အသိပညာတွေကိုပုံမအသိမပြုလာနေချိန်မှာသားတော်ချားစ်မင်နာဟာတတိယမြောက်ချားစ်ဘီရင်ဖြစ်နန်းတက်လာရတာဖြစ်ပါတယ်။